Det gör vi sådär med henne. Mä tänä tuon, niin ne taungaa ja tausen liini. Kosa tekeri taungtun ja sisen näkyy, niin nä tuolla saan siihen. Ne taungna sepi, niin tisimalla ne senne ja engani. Sienko miu. Pagin uo miu mende, migin to ee minu a muta yue. Tami edita mende, ta oka mende. Amazing hotel ne resort, mita suru ii. Tama puza, teya luro mingala buen nai. Hoja ato. Sibwasha manzwa to ajaung taya detana do ti ni nya dama thavin khana ko shwe phong do thakin shin no mya phaya i maha karuna gung ko ayum pyu ga ti ju phwe so ato wanana panama adita gatha ko yesu puzo chin phin sat tin nya ya aw Yoga bhagati hibiya bhamiya galan garondo dido gerani. Kirangedo loga hidaya nato namo ma garuni gada dada. Yonato viniya miyazwa dadawa i. Channa si bwa lula daunda gombong kadapi. Nādhāṁ jīnyā jīnshinno mya phyādi. Kāmpā gondi hībī gṛgavā yīdvāt dīnśā dūpṣinno le. Abhe mīyān yīdvāt dāyintā phobhyājīn āmā swānai mādhā. Kālā lī ādīnśī dīnī gavā sījādhā kālāpāno. Lōgā hītāyā tātā lōgā ī jūsībhā lūngā. Adi doge rani osa adha chile inga. Midaji madami dhanin tathasani sunyini hu. Chedita vay ngadva asu alung khayena murugo. Karondo phaya phaya yidhan yoko adhokdo muyadhi phimye. Kheran le chimya lo adha song leya nalong sewaan kuro I bimanyeno. Kadomwa dhanan jengpamya swa yodomugaya shalivi. Mahagaruni gada dadewa mya yinweta gedu dana chikhi magaruna shimshidomudo. Dadana dada viniyamya swa dadewa yi. Chana si pa lula daunda kumbong kadapi. Nata mjinya tushinomya phaya a. Namo yu di byaung byaung mangu liyo yi. Kero yu ju shikho jin di. Adhu ba wadu sinzi madwi pshipa si dadi. Sipwa sha manzwa to. Lupa yala de pukuri. Siwa usha sha jaare. Sha re kama. Yala de siwa usha gulebe. Mangan swa tongswe ya menu. Yosob ya hoja re touta deku. Chepyu biro. Naiv mata jaya. Tidiyagum yosob ya ga. Siroan Chaunagaji Anadvai Miyare Tutata Tathigu Hore Diyava Chete. Anadvai Nepadhe Lalo Shri Miyasabhyaga လူမှုရေးနဲ့ပတ်သက်တဲ့တရားတွေဟောရများတယ်ဝိပဿနာတရားတို့ကျင့်စဉ်နေနဲ့ပတ်သက်ပြီးတော့ဟောတာရှိတော့လည်းပဲနဲတယ်လို့ပြောဒါကြောင့်မို့နာဝိသတိကြီးဟာနောက်ဆုံးချိန်ရောက်တဲ့အခါရှင်သာရိပုတ္တရာဟောတဲ့အစွဲဖြုတ်တဲ့တရားအနာထပိဏိကောဝါဒဆိုတဲ့တရားကိုနားလည်ရတဲ့အခါမှာသူမျက်ရည်ကျတယ်။ဘာကြောင့်လို့ဆိုရင်ဒီလိုလေးနေတဲ့တရားကိုအရင်တော့မဟောကြဘူးတဲ့။ရှင်သာရိပုတ္တရာကဒီတရားမျိုးကတဲ့ရှိပါဥစ္စာရှားနေတဲ့ပုဂ္ဂိုလ်တွေကိုသိဟောလို့မရှိဘူးပေါ့။ဒါကြောင့်မို့လို့ဇိဝဥစ္စာရှာပြီးလူမှုတမ်းမှုဝါသနာပါတဲ့ပုဂ္ဂိုလ်တွေအတွက်လူတန်းနဲ့ပတ်သက်တဲ့တရားတွေကိုပဲဟောတာဖြစ်တယ်။အဲ့ဒီမှာသူလျှောက်ထားသွားတယ်။လေးနှစ်တဲ့ဝိပဿနာတရားတွေနဲ့ပတ်သက်ပြီးတော့လဲဟောပါဗျာလို့အဲ့ဒါကိုထောက်ထားလို့ရှိရင်အနာဘိနဲ့ပတ်သက်တဲ့ဟောတဲ့တရားတွေကဘဝမှာမြည်သို့မြည်ဖို့နေထိုင်ပြီးတော့ကုသကောင်းမှုမြည်သို့လုပ်ရမယ်ဆိုတာသူ့ရဲ့ဇယိုက်ဝါဒနာဣဇာတရားဆန္ဒနဲ့ kait ညီအောင်မြတ်စွာဘုရားဟောတယ်လို့ပဲမတားရမှာပေါ့အခုဒီသုတ်တန်ကိုဟောတဲ့အခါမှာသုတ်တန်ရဲ့နာမည်ကိုတော့အာဒိယသုတ်တန်လို့ပေးထားတယ်အင်္ဂုတ္တရနိကေပိစကနိဗ္ဗာန်မှာလာတဲ့အာရိယသုတ်တံအာရိယဆိုတာစိပွားရှာခြင်းအကြောင်းလို့ဒီလိုအဓိပ္ပာယ်ရတယ်။တော့နာရဝိသတိကဘုရားဘာသာမဖြစ်ခင်ကလည်းအလှူတန်းဝါသနာပါတယ်။စားရမယ့်မဲ့တောင်းရမယ့်မဲ့ပုဂ္ဂိုလ်တွေကိုနေ့စဉ်နေ့အမြဲကြွေးမွေးစောင့်ရှောက်လို့သူ့ကိုအနတ္ထပိဏိကလို့အများပြည်သူကခေါ်တဲ့နာမည်နဲ့ပဲတွင်ကျဲသွားတယ်။အနတ္ထဆိုတာခုခုရမဲ့တဲ့ဆင်းရဲသားတွေကိုပိဋိကအစားအစာပေးတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလိုတဲ့အဓိပ္ပာယ်ပေါ့နော်။အဲ့တော့သူဝါသနာကိုကလူရတန်းရတာကိုသူစိတ်ထဲမှာကြည်နူးတယ်။အလူတန်းရရောတယ်လို့ဆိုလိုဘောရဝဒဖြစ်တော့လည်းပဲဆက်လက်ပြီးတော့လှူတန်းတယ်ဘောရဝဒဖြစ်တော့ပို့ပြီးတော့လှူတာမြတ်စွာဘုရားနဲ့ရာဇဂျူမြို့မှာတွေ့တာသူတွေ့တော့အဲ့ဒီတော့တွေ့တော့ကွန်ရောကွန်ဝဲလှုပ်ရင်းကနေပြီးတော့သူနဲ့သမီးရောက်ဖတ်တော်တဲ့ရာဇဂျူတထေးအိမ်မှာသူကတဲလေးရှိတာရာဇဂျူတထေးကသူလာတာစကားမပြောနိုင်ဘူးအဲ့ဒီနေ့လှုပ်ရှုပ်နေတယ်။ဘာကြောင့်လှုပ်ရှုပ်တုံးဆိုရင်ဖျားမှုရှိတဲ့တန်ခါးတွေကိုဆွန်းစားပင့်ထားတာဖြစ်လို့အဲ့ဒီအလုပ်တွေလုပ်နေတော့ခါတိုင်းဆိုရင်သူ့ကိုလာကြိုးနိုင်တဲ့အချိန်ပေးနိုင်တယ်ဒီတစ်ခါမကြိုးနိုင်ဘူး။ဘာကြောင့်လဲဆိုတာကိုစကားသမီးပြောတဲ့အခါမှာယသောဘုရားပွင့်နေလို့ဖျားမှုရှိတဲ့တန်ခါးတွေဆွန်းကပ်ဖို့အလုံးများနေတယ်ဆိုတဲ့အကြောင်းပြောတော့အဲ့ဒီမှာဖျားပွင့်နေဗုဒ္ဓဆိုတဲ့တန်ကြားတဲ့သူရင်နဲ့နှလုံးထဲမှာဆွဲသွားပြီးမြတ်စွာဘုရားစီတော့ရောက်ဆီကပ်ပြီးသောတပန်ဖြစ်သွားခဲ့တာဟုတ်အဲ့ဒီနောက်မှမြတ်စွာဘုရားကိုသာဝတိပြည်ကြွားဖို့အဲ့တုန်းကပင်သွားတာအဲ့တော့သူကပင်ကိုရဲ့ဇယိုက်ဝါသနာကိုကလူမှုတမ်းမှုဝါသနာပါတယ်အဲ့တော့မြတ်စွာဘုရားဟောတဲ့တရားတွေဟာလည်းပဲအလူတန်းနဲ့ပတ်သက်တဲ့တရားတွေစီပွားဥစ္စာရှာတာတွေနဲ့ပတ်သက်ပြီးတော့ဟောတာတွေများအဲ့တော့လောကလူတွေကလည်းပဲဘုရားဘာသာဖြစ်စီဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်ပဲဖြစ်စီလူဘဝရလာရင်တော့စီပွားရှာကြရတာပဲအဲ့လိုစီပွားရှာတဲ့အခါမှာကြတော့ဘုရားရဲ့အဆုံးအမရကြတော့စီပွားရှာဖို့ရှာနည်းကိုတော့ အပြစ်ကင်းတဲ့စီပွားရှာလေးကိုတော့မြတ်စွာဘုရားဟောတယ်အပြစ်မကင်းတဲ့စီပွားရေးမလုပ်ဖို့တော့ဆုံးမတယ်ပေါ့သို့တော့ဂဏိခေမှာဘာမှပြင်မှာတော့မဟုတ်ဘူးဒီမှာတော့မကြဘူးပေါ့လေရှိကောင်းရှိနိုင်တယ်ကိုရီးယားလူငယ်တွေရဲ့ကိုရီးယားနိုင်ငံကလူငယ်တွေရဲ့အကြောင်းနဲ့ပတ်သက်ပြီးကိုရီးယားဘိက္ခုနီမှာတူကပြောသွားတာဘုရားဘာသာဖြစ်လို့ရှိရင်စီပွားရေးမတိုးတက်ဘူးဆိုတော့အမြင်လူငယ်တွေမှာပေါ်နေတယ်တဲ့။ဘာကြောင့်လို့ဆိုရင်စီပွားရှာတဲ့အခါမှာဒုစရိုက်ကင်းပြီးတော့တရားမျှတတဲ့စီပွားရေးကိုလုပ်ဖို့မြတ်စွာဘုရားကညွှန်တာကိုအဲ့ဒါကြောင့်ပဲပြောသလားမသိဘူး။အဲ့တော့စီပွားရှာတဲ့အခါမှာတော့ရသဗျာပြည့်ကင်းနဲ့စီးပွားရှာတရားသဖြင့်စီးပွားရှာတာကိုနှစ်သက်တယ်ဒါတော့မှန်တယ်ဒုစရိုက်နဲ့တရားရှာပါတာစီးပွားရှာတာကိုတော့အာမပေးဘူးဒါဖြင့်အနာရဝိသတိကြီးကဘာနဲ့စီးပွားဖြစ်တာလဲသူဘယ်လိုစီးပွားရှာတာသူမျိုးရိုးကသတိတော့သတိမျိုးရိုးပဲသူဘာစီးပွားလုပ်တုံးလို့စာပေချမ်းကနေမှာရှိထားတဲ့အချက်တွေကိုကြည့်ရင်သူဟာထုံခိကလုံများတဲ့ကတိဂောရခဝနိစဆိုတဲ့စီးပွားရေးပေါ့ကတိဆိုတာထွန်ရဲစိုက်ပြိုးတယ်ဂောရခဆိုတာနွားမွေးတယ်ဝနိစဆိုတာအယောင်းဝယ်လုပ်တယ်အဲ့တော့အနာရဝိသတိကြီးရဲ့စီးပွားရေးဟာလဲထွန်ခြင်းစိုက်ပြိုးရေးလုပ်ခြင်းနွားမွေးခြင်းနဲ့အယောင်းဝယ်လှုပ်ခြင်းပဲအဲ့ဒါနဲ့ပဲသူချမ်းသာအဲ့တော့အဲ့ဒီလှုပ်တွေကတော့ဟိုဒုစရကင်းတဲ့လှုပ်တွေလို့ပြောမှာနွားမွေးတယ်ဆိုတာဟာအသားစားဖို့မွေးတယ်နွားမျိုးမဟုတ်ဘူးနှုတ်စားနွားတွေမွေးတာဘယ်လောက်ဒီအောင်မွေးတော့ဆိုလို့ရှိရင်အကောင်းကြီးသိမ့်ထီအောင်ရှိပုံရတယ်။ဘာလို့လို့ဆိုရင်သူ့နွားတွေကိုစောင့်ရှောက်တဲ့ပုဂ္ဂိုလ်ဟာရွာတရွာတည်ပြီးတော့နွားချောင်းသားရွာဆိုပြီးတော့ရှိတယ်။သူ့ရဲ့နွားချောင်းသားနန္ဒဆိုတဲ့နွားချောင်းသားအချောင်းစာပေကျမ်းကမှတစွန်းတစဖော်ပြထားတာရှိတယ်။အဲ့တော့နွားမွေးတာဘာအတွက်တုံးလို့ဆိုနွားနုရုတေနုထောပတ်တို့တရားတွေအတွက်နွားကထွက်တဲ့နုထွက်ပစ္စည်းတွေအဲ့ဒါတွေကိုရောင်းဝယ်လုပ်တယ်စားတယ်အဲ့ဒီအတွက်မွေးတယ်နွားမွေးတယ်ပြီးတော့စိုက်ပျိုးရေးလုပ်တယ်လက်ထုံးနဲ့စံစဘာစိုက်ပျိုးတယ်ပဲနန်းစိုက်ပျိုးတယ်ပြီးတဲ့အခါကျတော့ကုံရောင်းကုံဝယ်လုပ်တယ်တနေ့ကနေတနေ့သွားပြီးတော့ကုံရောင်းကုံဝယ်လုပ်တယ်အဲ့ဒါသူစီးပွားပဲဘုရားဝတ္တမဖြစ်ခင်ကလည်းအဲ့ဒီစီးပွားကိုလုပ်တယ်ဘုရားဝတ္တဖြစ်တော့လည်းအဲ့ဒီစီးပွားပဲလုပ်တယ်သူဒါတစိတစောင်းကြည့်မယ်ဆိုရင်အနာတပိတ်ရဲ့စီးပွားဟာဒီတိုင်းပဲဝိသခါတို့ရောစီးပွားရောဆိုတော့သူတို့လည်းတူတူပဲဒီစီးပွားကိုပဲလုပ်ကြတယ်အယောင်းဝယ်လုပ်တယ်လေထုံးနေနွားချောင်းနေအဲ့ဒီဟာတော့အဓိကမြန်မာနိုင်ငံလူနိုင်ငံမျိုးမှလည်းပဲမြေရာတွေပေါ်များသည့်အတွက်ကြောင်းလေထုံးချင်းနွားချောင်းချင်းဆိုတဲ့အလုပ်ဟာဒီကနေ့ခေတ်ဒီကနေ့ပုံစံနဲ့ကြတော့တောင်သူလေသမားတွေကဆင်းရဲလွမ်းပါဖြစ်နေကြတယ်ပေါ့နော်အမှန်ကတော့လေထုံးနွားချောင်းချင်းအခြေခံပြီးတော့သောဥနီကိုထောက်ပံ့နိုင်တာဖြစ်လို့ဉာဏ်မှာလောကီစာရဟာအပြစ်လဲကင်းပြီးတော့စန္ဒယေခါလဲဖူလုံးစေတာပေါ့ဂဏိခေတ်မှာတော့ agriculture based economy ဆိုပြီးတော့စံပြေရေးကိုအခြေခံတဲ့စီးပွားရေးဆိုပြီးတော့ခုလောက်လာကြဒါကောင်းတဲ့ဟာတစ်ခုပဲဘာလို့လဲဆိုရင်လူဆိုတာတပည့်ပစ္စည်းတွေဥပမာကာမစီလဲနေလို့ရတယ်ထမင်းမစားပဲနေလို့မရ အစမ်းတဲ့ရိတ်ခါကမိတ္တမအရေးကြီးတယ်။ကဘာမှာလူတွေ၈ယောက်၁ယောက်လောက်ကစမ်းတဲ့ရိတ်ခါမလုံးမလောက်ဘူးဖြစ်တယ်လို့ဆိုတယ်။ဒါကြောင့်မို့စမ်းတဲ့ရိတ်ခါထုတ်လို့တဲ့အလုတ်ကတော့အမှန်တမှန်လုတ်တဲ့လုတ်ထိုက်တဲ့အလုတ်မို့ရှေးခေတ်ကတော့ဝိသံခါတို့နာရဝေင်တို့စီးပွားလုတ်တဲ့ဆိုတာစမ်းတဲ့ရိတ်ခါထုတ်တဲ့အလုတ်အယောင်းဝဲလုတ်ဒီလုတ်တွေကိုလုတ်ကြတယ်သူတို့သူတို့ကိုမိခိုပြီးတော့လုတ်တဲ့ကြေးရွာတွေသူတို့ကိုမိခိုပြီးတော့နေတဲ့လူတွေဟာအများကြီးပဲတိမ့်ချီထီအောင်ရှိကြတယ်အဲ့ဒီလိုစီးပွားရေးနဲ့အတမွေးဝမ်းကြောင်းပြည့်တဲ့အနာရဝိန်တထေးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဒီဟောတာစီးပွားရေးဆိုတော့ရည်ရွယ်ချက်မျိုးမျိုးနဲ့လုပ်ကြတာမြတ်စွာဘုရားကမှန်ကန်တဲ့လမ်းကြောင်းပေါ်ကိုတင်ပေးတယ်။ဟုတ်ပြီ။စီးပွားလုပ်တာဘာအတွက်လဲ။ရလာတဲ့စီးပွားကိုဘယ်လိုသုံးမလဲ။ဘယ်လိုစီးပွားလုပ်မလဲ။ဘယ်လိုသုံးမလဲဆိုတာကိုထိတုတ်တက်မှာလမ်းညွှန်မှုပေးထားတာပဲ။ဒီလမ်းညွှန်မှုကလည်းပဲတရားမြတ်တဲ့ရှုထောင့်ကနေပြီးတော့ဒီဘွားလဲကောင်းနောက်ဘွားလဲကောင်းအပြစ်ကင်းတဲ့စီပွားရေးတစ်ခုအနေနဲ့မြတ်စွာဘုရားကလမ်းညွှန်ပေးတာဒီစီပွားရေးမျိုးလုပ်ပြီးတော့ဒီလိုအသုံးပြုလို့ရှိရင်နဲ့အဲ့ဒီပုဂ္ဂိုလ်ဟာဒီဘဝမှာလဲချီးမွမ်းမွယ်ဖြစ်တယ်။နောက်ဘဝလဲကောင်းရာသူအတ္တိရောက်နိုင်တယ်။ဟောအဲ့ဒီစီပွားမျိုးခိုင်းဒီဘဝတော့ချမ်းသာပါရဲ့နောက်ဘဝမှာအပင်ငယ်ရဲကျသွားတယ်ဆိုတာမျိုးကြတော့မကောင်းဘူးပေါ့နော်။တဘဝပဲကောင်းစားတယ်နောက်ဘဝမကောင်းစားခဏိကလည်းရှိတာမလိတာတွေကသူစီလုပ်ငန်းနဲ့တက်မွေးတယ်၊မူရင်းစေဝါနဲ့လုံမွေးတယ်၊အသက်မွေးတယ်။ဒီဘွားတော့ပတ်စံပေါ်ပေါ်သုံးရင်သုံးရမယ်။ဒီဘွားတွေပဲဖန်စီခံရတာတို့ချုံနှောင်ခံရတာတို့ဒါမျိုးတွေဖြစ်တာပဲ။မလုံမကင်းတာတွေလုံမယ်ဆိုလို့ရှင်။သူစီနဲ့တက်မွေးမယ်ဆိုလို့ရှင်။စိတ်ဆင်းရဲမှုကိုယ်ဆင်းရဲမှုတွေပြဿနာတွေမကြုံမုံကြုံတယ်။သို့သောဒုစရိုက်နဲ့လုပ်ငန်းနဲ့လုပ်ပြီးတော့အကျိုးပေးတဲ့လူတွေရှိဒုစရိုက်နဲ့ချမ်းသာကြွယ်ဝနေတဲ့လူတွေရှိအဲ့ဒါဒုစရိုက်အလုံးကြောင့်ချမ်းသာတာတော့မဟုတ်ဘူးအဲ့ဒီနေရာမှာမျက်စိလဲသွားရတဲ့လူတွေပါကံကံရဲ့အကျိုးဆိုတာနဲ့ပတ်သက်ပြီးမျက်စိလဲသွားရတဲ့အဲ့ဒါကိုဘုရားဝါဒဝိနည်းတတိထားဖို့လိုတယ်တည်တည်ချာချာဆွဲဆွဲမြင်းမြင်းမှားရမှာတော့ကောင်းကျိုးချမ်းသာမှန်သမျှကုသိုလ်ရဲ့အကျိုးဆိုးကျိုးဆင်းရဲဒုက္ခမှန်သမျှအကုသိုလ်ရဲ့အကျိုးဒါတော့ပုံသေးကန့်ချက်ဏိယမအနေနဲ့မှတ်ထားဏိယမအနေနဲ့ဒါဖြင့်ဒုစရိုက်လုတဲ့ပုဂ္ဂိုလ်ကြီးချမ်းသာကြွယ်ဝနေတာဘာဖြစ်လို့လဲဒီဒုစရိုက်အလုတ်ကြောင့်ရတာလားအပေါ်အားဖြင့်ကြည့်ရင်ဒုစရိုက်အလုတ်ကြောင့်ရတယ်လို့ထင်တာသို့တော့သူစီးပွားဖြစ်ပြီးတော့အဆင်ပြေနေတာဟာကုသိုလ်ရဲ့ပံ့ပိုးမှုလို့သူတို့ဆိုတယ်။သူလုတ်တဲ့အကုသိုလ်လုတ်ဒုစရိုက်အလုတ်ကခုမှပဲစိုက်ပျိုးတော့အဆင်ရှိတော့သူကအကျိုးမထုတ်လို့သေးဘူး။ရှင်ရခင်ကလုတ်ခဲ့တဲ့ကုသိုလ်ကောင်းမှုဒီကနေပြီးခုချိန်မှာအကျိုးပေးနေတာလို့သူတို့ယူအောင်မှာဖြစ်တယ်။အကုသိုလ်ကဘယ်တော့မှကောင်းကျိုးမပေးဘူး။အကုသိုလ်ကိုအကြောင်းပြုပြီးတော့ကုသိုလ်ကံကဝင်ပြီးတော့အကျိုးပေးနေတာလို့ဒီလိုလည်းရှိတတ်သေးတယ်နော်လိုလည်းရှိသေးတယ်အဲ့တော့နိယမရဲ့သဘောကိုတည်တည်ချာချာနားလဲပေါ့စဉ်းစားကြည့်လေအစိတ်ဆိုတာအစိတ်ပဲအကုသိုလ်ဆိုတာလည်းအကုသိုလ်ပဲအစိတ်ဟာအစိတ်တင်သွားရင်ဒုက္ခတော့ရောက်တာပဲများများသိရင်အသက်ထိအောင်ဆုံးရှုံးနိုင်တယ်ပေါ့အဲ့ဆေးရတဲ့ဘောပဲအကုသိုလ်ကလည်းပဲထုတ်တူပဲလူဆူကျူဆူကျူပြီးမှာပဲအကုသိုလ်ကကုသိုလ်ကသာကောင်းကျိုးပေးတယ်လို့အဲ့ဒီသဘောကိုအခိုင်အမာခံယူထားပြီးတော့ဒီကောင်းတာကိုလှုပ်ဖို့အမှန်တမ်းအရေးချီတာပေါ့နော်ကောင်းတာကိုလှုပ်ဖို့မကောင်းတာလုပ်ပြီးကြီးပွားတာလေးတွေကိုသွားပြီးတော့အားကြနေတတ်တဲ့တစ်ခါတစ်ခါလူဆိုတာသို့တော့ မကောင်းတဲ့အလုပ်တွေကအကျိုးပေးပြီဆိုတဲ့အခါမှာလက်နေအောင်ခံရတတ်တယ်ပေါ့နော်အဲ့တော့စီးပွားလုပ်တဲ့ပုံစံကိုမြတ်စွာဘုရားကအနာရဝိတထေကြီးကိုဟောတာဒီတုတ်တာအနာရဝိကအကြောင်းကိုတနေ့နှစ်ခေါက်ရောက်တယ်သူရောက်တိုင်းသူရောက်တိုင်းသူရောက်တိုင်းမြတ်စွာဘုရားကတရားတပုတ်တော်ဟောလို့ရှိတယ်လို့ဆိုတယ်အခုဒီနေ့ဒီမှာဟောတဲ့တရားကြတော့ဘာရောဆိုရင်အနာရဝိကိုဟောလိုက်တဲ့တရားကပင်စိမေဂဟပတိဘောဂနာအာရိယသူလည်းစီးပွားလုပ်နေတဲ့ပုဂ္ဂိုလ်ဥစ္စာစီးပွားရှာပွေနေတဲ့ပုဂ္ဂိုလ်ပေါ့နော်ဘောကလို့ဆိုတဲ့စီးပွားဥစ္စာဘာကြောင့်လူတွေဟာရှာကြသလဲမြတ်စွာဘုရားကမှန်ကန်တဲ့လမ်းကြောင်းတစ်ခုအနေနဲ့အနာရိန်ကိုအကြောင်းပြုပြီးတော့ဟောတာအနာရိန်ကမူလကလေးကသူကသူဆက်ကင်းတဲ့စီးပွားရေးနဲ့တမွေးခဲ့တာဖြစ်တယ်သူ့ကိုဟောခြင်းအပြင်သူနဲ့အတူတကွာလာတဲ့ပုဂ္ဂိုလ်တွေအခြားပုဂ္ဂိုလ်တွေဒီဆုံးမဩဝါဒတရားကိုနိုင်ယူခွင့်ရသွားတဲ့အခါမှာစီးပွားရှာပုံလမ်းမှားနေတဲ့ပုဂ္ဂိုလ်တွေကိုလမ်းမှန်ပို့ပေးပြီးသားဖြစ်တယ်ပေါ့အဲ့တော့အနာရိနဲ့ပတ်သက်ပြီးတော့သူစိတ်ဝင်စားတဲ့အချက်မျိုးအနေနဲ့အဆောပြားဟောတာလောကမှာအားတဲ့လူတွေဟာလူဖြစ်လာလို့ရှိရင်စီဘဥစ္စာတုတ်တဲ့အောင်အလုတ်တစ်ခုလုံးကြတယ်ခဏိခေတ်မှာဆိုရင်တော့အလုတ်တွေပိုများတယ်ပေါ့နော်လုံးစရာတွေလည်းပိုများစီဘရှာတဲ့အကွက်ကလည်းများရှေခေတ်ကတော့စီဘရှာတယ်ဆိုတာသိအများကြီးမဟုတ်ခြုံပြောလိုက်လို့ရှိရင်တော့တူတူတော့ကြမှာပါစိုက်ပျိုးရေးလုံးလုံးတယ်မွေးမြူရေးလုံးလုံးတယ်နောက်မေမှုတန်းနဲ့သက်မွေးကြတာရှိတယ်။အမှုတန်းနဲ့သက်မွေးတာကနေ့ခေတ်လည်းပဲဒီလိုပါပဲ။သက်မွေးကြတယ်။အဲ့ဒီထဲမှာမြတ်စွာဘုရားကစီးပွားဥစ္စာဘာကြောင့်ရှာကြသလဲ။ရှာတဲ့အခါဘယ်လိုရှာရမလဲ။ရှာလို့ရလာတဲ့ပစ္စည်းဟာဘယ်လိုမှန်ကန်စွာအသုံးပြုရမလဲ။အဲ့ဒါကိုနာရဝိန်တထေကြီးကိုဩဝါဒပေးတာ။စီဘွားလဲရှာရှာတဲ့အခါမှာတရားသဖြင့်တရားမပြတ်စီဘွားရှာရလာတဲ့စီဘွားကိုဘယ်အတွက်သုံးချရမလဲအဲ့ဒါလို့ဆိုရင်အခုဘွားလဲကောင်းတယ်နောက်ဘွားလဲကောင်းတယ်ဆိုတဲ့လောကမှာမိသားစုဘဝနဲ့နေပြီးတော့စီဘွားဥစ္စာလုံးနေတဲ့ပုဂ္ဂိုလ်တွေအတွက်တော့ဒီတရားဟာတကယ်ဘဝအတွက်ဂိုင်လိုင်းတစ်ခုပဲလို့ဒီတိုင်းသွားလို့ရှိရင်လမ်းဆုံးပန်းတိုင်ဆိုတာအမှန်တမ်းကောင်းတဲ့လမ်းဆုံးပန်းတိုင်ကိုရောက်မှာပဲဖြစ်တယ်ပေါ့အဲ့တော့လောကမှာဟုတ်ပြီစီးပွားရှာတယ်ဆိုတာအကြောင်း၅မျိုးနဲ့စီးပွားရှာကြတယ်ရည်ရွယ်ချက်၅မျိုးရှိကြတယ်လို့ရှာတဲ့အခါမှာမြတ်စွာဘုရားထည့်ပြီးတော့စီးပွားရှာရင်ဘလို့ရှာရမလဲရှာဖို့ရှာနည်းကစီးပွားကိုတရားတဲ့နိလန့်နဲ့ပဲရှာရမယ်ဆိုတဲ့အတိတ်ပဲစူးစမ်းပြီးတော့စီးပွားရှာလုံလဝိရိယစိုက်ထုတ်ပြီးတော့ကိုယ်အားနဲ့ကိုယ်ဉာဏ်စွာအားကာယစွာအားနဲ့ပဲစီးပွားရှာမယ်အဲ့ဒီမှာဖျားကိုယ်တိုင်သုံးထားတဲ့စကားလုံးလေးတွေကိုပြောရမယ်ဆိုရင်ဥဋ္ဌာဏဝီရိယဒိကတာသူစီးပွားရှာတာဟာတက်တက်ကြွကြွလုံးလဝီရိယနဲ့ကြိုးစားပြီးတော့စီးပွားရှာတယ်ဘာဟာဗလပရိစိတာလေယုံအားကိုအသုံးချပြီးတော့စီးပွားရှာတယ်ဆိုအဲ့တော့ဒီဆိုလိုတာကကိုလုံးလနဲ့ကိုယ့်ရဲ့လုံးလဝီရိယနဲ့ရှာတယ်ကိုယ့်လယုံကိုအားကိုပြီးရှာတယ်ဆိုသူများစီကမတရားလုပ်တာမဟုတ်ဘူးပေါ့နော်ကိုယ့်ကိုယ်ကြိုးစားအထုတ်ပြီးတော့စီးပွားရအောင်လုပ်တယ်လို့ဒီလိုဆွလို့ရပေါ့နောက်တစ်ခုကသေတာဝက်ခိတ်တိသေတာဝက်ခိတ်တာဆိုပမာဏီပြောလို့ရှိတယ် အလုံးလို့ရတာနှစ်ဖူးကချွေချီမကြအောင်ဆိုတာရှိတယ်။ရသော်ဘုရားကလည်းဒီသေတာဝခိတ္တဆိုတာချွေတီတီထွက်အောင်အလုံးလို့ရတယ်ဒါစ조사ရဲဆိုတဲ့အိပဲ။အဲ့ဒီမှာအဓိကအချက်ကတော့ဘာလို့ဆိုရင်ပြောချင်တာကတော့ဓမ္မဓမ္မိကေဟိဓမ္မလတ္တိဟိတဲ့။သူရှာတဲ့စီးပွားကတရားသဖြင့်ရှာတဲ့စီးပွားဆိုလိုတာကိုချင်းတရားမပြက်ပြားပဲရတဲ့စီးပွားလို့လိန်ညာပြီးတော့လှုပ်တဲ့စီးပွားလည်းမဟုတ်ဘူးမတရားကောင်းမှုဖြတ်တဲ့စီးပွားလည်းမဟုတ်ဘူးသူတစ်ပါးရဲ့အသက်တွေနဲ့အသက်မွေးတဲ့စီးပွားလည်းမဟုတ်ဘူးနော်ကိုကိုယ်တိုင်အလုံးလုံးပြီးတော့စုဆောင်းပြီးရရှိလာတဲ့ငွေကြေးတနာစီးပွားဥစ္စာလို့ဓမ္မိကေဟိဓမ္မလတ္တိဟိတဲ့ဘုရားတော်ဝကလို့ဆိုတဲ့ဘုရားဘာသာတွေဟာစီးပွားရှာပြီးဆိုရင်ဒါအဓိကတတိထားဖို့လို့ဒုစရိုက်နဲ့မရှာနဲ့သူစရိုက်လုံးကနဲ့ကောင်းရောင်းကောင်းဝင်နဲ့ရှာရမယ်ဒါကကိုလို့ကိုစွမ်းအားနဲ့ကိုလို့အားနဲ့ကိုဒါချွေးထက်တာမထွက်တာအဓိကမဟုတ်ဘူးစူးစမ်းတယ်ဆိုတဲ့အိပဲကိုကကိုစူးစမ်းပြီးတော့မင်္ဂနဲ့လမ်းကြောင်းနဲ့စီးပွားရှာပါမတရားလုပ်တာလည်းမဟုတ်ဘူးခိုးတာလည်းမဟုတ်ဘူးလူတာလည်းမဟုတ်ဘူးလိန်လိန်ရောင်းတာလည်းမဟုတ်ဘူးမှန်မှန်ကန်ကန်စီးပွားဥစ္စာကိုရှာတယ်ဒါရှာကြံတဲ့အပိုင်းလေးပါမြတ်စွာဘုရားဒီစကလုံးလေးတွေနဲ့သုံးထားတယ်နော်တရားသဖြင့်ရတဲ့ပစ္စည်းဥစ္စာဖြစ်တယ်လောကမှာမတရားသဖြင့်ရတဲ့ပစ္စည်းဥစ္စာတွေကလည်းရှိသေးတယ်လေမတရားသဖြင့်ရတယ်ဆိုတာသူများစီကလိန်ယူတာတို့ခိုးယူတာတို့မတရားတဲ့ဤတွေနဲ့လှုပ်ပြီးတော့ရထားတာတို့အဲ့ဒါတွေမဟုတ်ဘဲနဲ့တရားသဖြင့်အယောင်းဝယ်ကဖြစ်စေကိုလှုပ်အားနဲ့ဖြစ်စေဥမာပဲယုံလုံးလုံးတဲ့ယုံကပေးတဲ့လကဒါတရားသဖြင့်ရတယ်လို့ပြောမှာပဲအဂတိတရားလုကင်းပြီးတော့ကိုလှုပ်အားနဲ့ကိုရတယ်ငွေကြေးတနာလို့ဆိုလို့လည်းပေါ့အဲ့ဒါဘုရားဘာသာဝင်ဖြစ်လို့ရှိရင်ဒါတွေနဲ့ပဲစီးပွားရှာတဲ့ ਨੇ ဒီလိုပဲစူးစမ်းပြီးတော့ရှာတဲ့ ਨੇ ခဏခင်မှာတော့စီးပွားရှာတဲ့နည်းတွေအများကြီးပဲပေါ့နော်ဟိုတယ်လုပ်ပြီးတော့စီးပွားရှာတာလေဒါတရားသဖြင့်စီးပွားရှာတာပေါ့နော်ဒါရောက်တဲ့ခိုးတဲ့ပုဂ္ဂိုလ်တွေစီကအခကျငွေရတယ်ဒီအဲ့ဒဲကျူပိုးလုတာလဲဒါတရားသဖြင့်စီးပွားရှာတယ်အယောင်းဝယ်လုတာလဲတရားသဖြင့်စီးပွားရှာတယ်ဘယ်သူ့ကိုမှထိခိုက်နစ်နာတာမဟုတ်တဲ့စီးပွားမှန်သမျှဟာဓမ္မိကတရားလမ်းကြောင်းမပြတ်စီးပွားရှာတယ်လို့ပြောနိုင်တယ်အဲ့ဒီလိုရလာတဲ့စီးပွားဥစ္စာဒါရှာပုံနဲ့ပတ်သက်ပြီးပြောတာရလာတဲ့စီးပွားဥစ္စာဘာအတွက်ရှာကြတာလဲရှာပြီးတော့ဘာအတွက်သုံးမှလဲဟုတ်ပြီစီးပွားရှာတယ်ရလာပြီရလာပြီဆိုရင်နံပါတ်1ကကိုယီမန်းနဲ့လူတိုင်းလူတိုင်းဟာဟိုဘယ်သူပဲဖြစ်ဖြစ်စီးပွားရှာတယ်ဆိုတော့ကိုချမ်းသာဖို့ရှာတာဒါတော့သိကြပါပါမှာပဲเนาะကိုချမ်းသာဖို့ကိုမိသားစုချမ်းသာဖို့ဆိုတာချမ်းချမ်းသာသာနေဖို့ရှာဒါရှာတဲ့နေဟာပဲကိုချမ်းသာအောင်လို့ရမယ်ကိုမိပါရီချမ်းသာအောင်လို့ရမယ်အဲ့တော့မြတ်စွာဘုရားကဒီနေရာမှာပထမဆုံးလူတွေဟာစီးပွားရှာတာဟာမှန်ကန်တဲ့ရွယ်ချက်နဲ့စီးပွားရှာတာဘယ်လိုရွယ်ကြလဲရလာတဲ့စီးပွားကိုဘယ်လိုသုံးတယ်ဆိုစကလုံးချင်းချင်းနဲ့ပဲဖော်ပြတယ်အတ္တနံသူခေတိပိနေတိတဲ့ကိုချမ်းချမ်းသာသာနေတယ်ဝဝလင်းလင်းစားသုံးတယ်ကို့အတွက်ကောင်းကောင်းနေကောင်းကောင်းသုံးတယ်ရလာတဲ့စီပွားကိုကို့အတွက်သုံးပြရမယ်ပြီးတဲ့အခါမှာမန္တပိတရောသူခေတိပိနေတိကို့ရဲ့အမေဖေတွေကိုချမ်းချမ်းသာသာနေစေတယ်ဝဝလင်းလင်းကြွေးမွေးထားတယ်ဒါကိုရတဲ့စီပွားကိုမှန်ကန်စွာအသုံးချခြင်းပဲမိဘကြွေးတာကုန်မစီကုန်ကြိုးနဲ့တယ်ကိုစားလို့ကိုချမ်းသာအောင်အသုံးပြုလို့ကိုရင်ကိုမစီကိုညှို့နဲ့တယ်ဒါစီးပွားရှာတာကိုက ကိုချမ်းသာဖို့ကိုမိဘတွေချမ်းသာဖို့နောက်တစ်ခုကတော့ပုဒ္ဒထာရဒါသကမ္မကရပောရိသေပုဒ္ဒထာရဆိုတာသာသမီတို့အိမ်တော်ဘက်တို့ပုဒ္ဒထာရလို့ခေါ်တယ်ဒါသကမ္မကရပောရိသဆိုတာရှေးခေတ်ကတော့အိမ်မှာအပိုင်ဝယ်ထားတဲ့ကြေးကျွန်ဆိုတာရှိတတ်တယ်ခနေ့ခေတ်မှာတော့ကြေးကျွန်မရှိဘူးအဲ့တော့ကမ္မကရပောရိသဆိုဝန်တန်းနေကိုယ်မှလှုပ်လှုပ်ဖို့ရခေါ်ထားတဲ့ဝန်တန်းနေအဲ့ဆိုလိုတာကကို့မိသားစုကိုယ့်ရဲ့ဝန်တန်းနေချမ်းသာဖို့အသုံးပြုတယ်ဝါဝါလင်းလင်းစားစေတယ်ဆိုကိုရှာထားတဲ့စီးပွားကိုအခုတိုင်းပဲအသုံးပြုတယ်ဆိုလို့ရှိရင်ဒါဟာမှန်ကန်စွာအသုံးပြုခြင်းပဲလို့ရသော်ပြတ်သတ်မှတ်ပြီးတော့ဖော်ပြတယ်။မသုံးရဘူးပြောတာမဟုတ်ကိုရှာတဲ့စီးပွားကိုဒီလိုပဲသုံးချ။ကိုချမ်းသာအောင်အသုံးပြုမယ်။မိဘအတွက်အသုံးပြုမယ်။ကိုအိမ်သူအိမ်သားဝန်ထမ်းများအတွက်အသုံးချတယ်။ဒီအချက်ဟာဖြင့်ကျင့်တတ်စရာကောင်းတဲ့အချက်ပဲတဲ့။နောက်ဒုတိယအချက်အိမ်နဲ့မြတ်စွာဘုရားဟောတယ်အဲ့ဒီရလာတဲ့ပစ္စည်းဥစ္စာတရားသဖြင့်ရလာတဲ့ဥစ္စာကိုဒုတိယအိမ်နဲ့ဘာသုံးချမလို့မေတ္တာမစ္စေသူခေတိပိနေတိလူတိုင်းလူတိုင်းမှာမိတ်ဆွေတွေရှိတယ်ဒုက္ခောကံပဲ့တွေအပေါင်းအသင်းတွေရှိတယ်သူတို့မှာအခက်ခဲတစုံတရာရှိလာလို့ရှင်ကုညီသင်းတယ်သူတို့အတွက်အသုံးချပေးတယ်ကိုရှာတဲ့ပစ္စည်းဥစ္စာသူတို့အတွက်လည်းပဲအကူညီပေးတယ်ဆိုလို့ရှင်ဒါလည်းကျေနပ်ဆရာကောင်းတဲ့ဟာပဲတဲ့ဒါလည်းမမေ့သင့်တယ်ကိုနဲ့ကိုပတ်ဝန်းကျင်ဆိုတာမေတ္တာဆိုတာမေတ္တာတဲ့ဝင်ချစ်ခင်ကြတဲ့အပေါင်းအသင်းတွေအမစ္ဆာဆိုတာလှုပ်ဖို့ကင်မဲ့တည်းတခါတည်းအခက်ခဲကြုံတဲ့အခါကျတော့ကိုယ့်ရဲ့ကူညီမှုကိုယ်ခက်ခဲကြုံရင်လည်းသူတို့ရဲ့ကူညီမှုအပြန်အလှန်အပြုတ်ပြီးတော့နေကြတာဖြစ်တော့ကြောင်းကိုရှာထားတဲ့စီးပွားတွေကမိတ်ဆွေတွေအတွက်အသုံးချတယ်လှုပ်ဖို့ကင်မဲ့တွေအတွက်အသုံးချတယ်ဆိုရင်ဒါမှန်ကန်စွာအသုံးချခြင်းပဲဖြစ်တယ်ကျေနပ်စရာကောင်းတယ်တဲ့ဒါလည်းကိုရှာတာသူတို့အတွက်လည်းပါတယ်လို့သူဆိုလို့နောက်တတိယအချက်ကြတော့မြတ်စွာဘုရားပါဟောတော့လူလောကဆိုတာအခက်ခဲတို့ဘေးရန်အန္တရာယ်တို့ဆိုကြုံတတ်တယ်လေဒီဘေးရန်အန္တရာယ်နဲ့ပတ်သက်ပြီးတော့အဖြစ်များတာပမာပြည်မှာအတူတီများတာပါတော့ဆိုရန်သူမျိုး၅ပါးတကယ်တော့စာပေကျမ်းကမှာရန်သူမျိုး၅ပါးလို့တိုက်ရိုက်သုံးတာတော့နဲတယ်တိုက်ရိုက်သုံးတာတော့နဲတယ်ပစ္စည်းဥစ္စာတွေနဲ့ပတ်သက်လာလို့ရှိရင်တော့ဒီရန်သူမျိုး၅ပါးဆိုတာလူကိုရန်ပြုတဲ့ရန်သူမျိုး၅ပါးတော့မဟုတ်ဘူးပစ္စည်းဥစ္စာအကုန်ကြဖြစ်ပေါ်စေတတ်တဲ့အခြေအနေဇိုးတွေကိုဆုလို့တာပဲလူတွေဆိုတာအများနဲ့နေကြတဲ့အခါမှာကိုပစ္စည်းဥစ္စာတွေဟာကိုအိမ်ကစာပြီးတော့မီးလောင်တာမဟုတ်ပေမဲ့လို့သူများအိမ်ကလာပြီးတော့ကူးဆက်ပြီးတော့မီးလောင်ခံရတာမျိုးတွေလည်းရှိတယ်မီးဘေးသင့်တယ်ဆိုတာလောကမှာရှိနိုင်တယ်လေမျိုးကြီးတွေပါကြီးတွေဆိုပိုးပြီးတော့ကြောင်ခင်မီတိုးတက်နေတဲ့မျိုးတွေဒီနိုင်ငံတွေတောင်မှပဲမီးဘေးဆိုတာရှိတယ်အဲ့ဒီလေအဲ့ဒါကိုပဲမိကိုပဲရှန်သူလို့သဘောထားပြီးတော့ပစ္စည်းဥစ္စာကိုဖျက်လို့မိဘေးသင့်တဲ့အခါမှာကိုရှာထားတဲ့ပစ္စည်းဥစ္စာဟာမိဘေးကြောင့်ဆုံးရှုံးသွားတဲ့ပစ္စည်းဥစ္စာတွေအတွက်အစာထိုးကာကွယ်လို့ရတယ် မရှာဘူးဆိုရင်မီးလောင်ကုန်သွားရင်စားရမှရှိဖြစ်မယ်ပေါ့နော်အဲ့တော့ရှာပွေပြီးစုဆောင်းထားတဲ့ငွေကြေးဟာဒီလိုဘေးရန်အနေနဲ့ကြုံလို့ရှိရင်သုံးချနောက်တစ်ခါရေဘေးဆိုတာမထစ်မှတ်ပဲနဲ့မျိုးတွေရွာတွေရေလွှမ်းတတ်တယ်ရေလွှမ်းသွားတဲ့အခါကျတော့ကုပ္ပစီတွေပါသွားတတ်တယ်အဲ့လိုပါသွားလို့ရှိရင်လည်းပစ္စည်းဥစ္စာတွေဆုံးရှုံးတာပဲပမပြေးမကိုတခါတော့တောင်သာပဲမှန်ချက်သွန်းနေဆိုင်တယ်သူတို့စီမှာရေပဲတော့မှအိမ်အောက်ရောက်တာမဟုတ်တော့ချက်သွန်းတွေကိုရေအောက်ဖြန့်ထားညကြတော့မထင်မှာပဲနဲ့မိုးတွေရွာတောင်ကြရေတွေလာပြီးတော့အိမ်အောက်ထားတဲ့ချက်သွန်းတွေကုန်ပါသွားတာဒါမျိုးလေးချုပ်တတ်တယ်လေရှိတာတွေကုန်ရောရေမျောသွားအနာရဝိတထေးကြီးကိုယ်တိုင်ကိုယ်ကလည်းသူကပိုးရှံတဲ့ငွေချေးတွေကိုသူတို့ခေတ်ကတော့မြေကြီးထဲမြုပ်တယ်မြေကြီးထဲမြုပ်ထားလေးရှိတယ်ခုခေတ်လိုဘန်စနစ်မရှိဘူးဘန်စနစ်မရှိတော့တွင်းတူးပြီးတော့မြေကြီးထဲမြုပ်ထားကြအဲသူမြုပ်ထားတာတာဝတိဆိုတာအသီရဝတိမြေကံမေးမှာရှိတာဟုတ်အသီရဝတိမြေကံဆိုမြေဆိုတာဘာနဲ့တူတော့ဆိုမူးမြစ်နဲ့တူတယ်တောင်ကြရေတွေလာရင်ခါရရေစီးရတန်းနေပဒစာရီတို့မျောသွားတယ်ဆိုတာအဲ့သူ့သားလေးတွေမျောတယ်ဆိုတာအဲ့ဒီမြစ်ပဲအစိရဝတိရေကအခုရောက်ရင်ရောက်လာတာဗမာပြည်မှာထောင်းသေးချောင်းတို့လို့ပေါ့နော်ထောင်းတော့မလွတ်ဘူးလို့ပြောတယ်အဲ့ဒီချိန်မှာတောင်ကြရေကျလာလို့ရှိရင်တိုက်စားသွားနိုင်တယ်အဲ့ဒီမှာအနာရဝိတ္တိကြီးကမြေကမ်းမှာသူပစ္စည်းတွေမြုပ်ထားတာ။ဩရေတိုက်စားပြီးကွာတဲ့ရေထဲပါသွား။တော်တော်များများပစ္စည်းတွေပါသွားဘူးတယ်။သူဆင်းရဲသွားသေးတယ်။ကျွေးတွေပြန်မရတာတို့မြုပ်နှံသိမ်းစည်းထားတဲ့ပစ္စည်းတွေကခုနရေတိုက်စားလို့မြစ်ထဲပါသွားတာတို့အဲ့လိုဆုံးရှုံးမှုတွေဖြစ်တတ်တယ်ပေါ့။အဲ့ဒီလိုဖြစ်လာလို့ရှင်အစာထိုးယက်တိနိုင်မှုအတွက်ဒီစီးပွားဥစ္စာကိုရှာကြရတယ်ရှာပြီးတော့အသုံးချတယ်လို့သူတို့ဆိုတယ်တခါတည်းကကျတော့အဲ့ဒီသဘာဝဘေးမဟုတ်ဖဲနဲ့တိုင်းပြည်အုပ်ချုပ်တဲ့မင်းဆိုးရာဇာတွေကနေပြီးတော့ဒန်တတ်ထားတို့ပါတို့ကိုယ့်ရဲ့လိုရောက်နဲ့ပတ်သက်ပြီးတော့မင်းဆိုးရာဇာတွေကဒန်တတ်ထားတို့ဝိจิตနာဆောင်ခိုင်းတာလို့လှုပ်လာတဲ့အခါကျတော့ငွေမရှိရင်အတော်ဒုက္ခရောက်မှာ။အဲ့တော့ပစ္စည်းရှာထားတယ်ဆိုမင်းဆိုရဇာတွေကငွေတန်တက်ပြီဆိုလို့ရှိရင်လည်းကိုယ်ကပေးနိုင်ရမယ်။ပတ်စံရှိတဲ့ပုဂ္ဂိုလ်ကပေးပြီးတော့ကို့မှာအနေနဲ့ကဲအောင်လုပ်လို့ရတယ်။နောက်တစ်ခုကတော့စောရစောရကိုဗမာလိုကတော့သခိုးလို့သာပြန်တာ။တကယ်ကတော့စောရဆိုတာတပုံလုံးလည်းပြန်လို့ရတာပေါ့နော်တောတွင်တပုံလေးဗမာပြည်မှာလည်းဒီခေတ်မှာရှိတာလက်နဲ့ကင်ဖွဲ့စည်းတွေပေါ့အခေါ်တော့ပြောင်းချင်းပြောင်းသွားကြအဲ့ဒီမြို့ပေါ်မှာနေတဲ့လူတွေလည်းပဲခွန်တက်ကောက်တာတော့ပတ်စံပေးရင်ပေးမပေးလို့ရှိရင်ဒုက္ခရောက်တာပဲပေးနိုင်တဲ့ပုဂ္ဂိုလ်ကြတော့လေလွတ်သွားတာအခုလုံးလုံးစေတောင်ဖြစ်နေကြမြို့တွေစောရဆိုတာအဲ့လိုပုံကန်းနေတဲ့ပုံကိုယ်ကြီးမှန်သမျှဟိုတိတ်တိတ်ပုံခိုးတဲ့သခိုးလည်းပါပေါ့နော်ခုနလိုလက်နဲ့ကင်ပုံကိုယ်ကြီးအနေပြီးတော့ဝိจิตနာတောင်းရင်လည်းပဲမပေးနိုင်ရင်လူဖမ်းခံရပေးနိုင်လို့ရှိရင်လွတ်မြောက်တယ်အဲ့ဒါအတွက်အသုံးချရင်လဲဒါကိုချမ်းသာဒုက္ခအတွက်အသုံးချတာမဟုတ်မှန်ကန်တဲ့အသုံးချမှုပဲလို့ယေရှုဖျားဟောတယ်နောက်ဆုံးတစ်ခုကတော့ကိုယ်အိမ်မှာပြောမကောင်းဆိုမကောင်းမလိမ္မာတဲ့ငွေစေဝါဆွဲတဲ့အသုံးဖြုံကြီးတဲ့သာသမီဆိုပေါ်လာရတယ်အတော်စားမဲ့တဲ့သာသမီဆိုပေါ်လာရတယ်အဲသူကလည်းရှိသမျှပစ္စည်းတွေဖြုံတတ်တယ်အဲ့ဒီလိုအမွေခံသားဆိုသမီဆိုအပိယတော်ဒါရတော်မချစ်မ မုန်းစရာကောင်းတဲ့အမွေခံသားသမီးတွေကလည်းပဲပစ္စည်းဥစ္စာကိုဖြည့်ဆည်းတတ်တယ်အဲ့ဒါကိုပဲရန်သူမျိုးကားပါလို့ပြောတာရှေးမီမင်းခိုးသူမချစ်မနစ်တဲ့တော့အမွေခံသားဆိုသမီးဆိုအများကတော့အမွေခံဒီရန်သူမျိုးကားပါကိုရေတွက်တဲ့အခါမှာရှေးမီမင်းခိုးသူမချစ်မနစ်တဲ့အတော့သူလို့တွက်ကြတယ်အမှန်မချစ်မနစ်တဲ့အတော့သူဆိုတာအတိတ်ပဲမမှန်သေးဘူးမချစ်မနစ်တဲ့အတော့သားဆိုသမီးဆိုလို့သူတို့ဆိုလို့လေအမွေခံကိုပြောတာကြံတဲ့ကိုမုန်းတဲ့လူတွေပြောတာမဟုတ်ဘူးသူတို့ကလာပြီးဒုက္ခမပေးဘူးကိုသားသမီးကကိုဒုက္ခပေးတယ်အဲ့ဒီအမွေခံပုဂ္ဂိုလ်ကလည်းပဲပစ္စည်းတွေကိုသုံးနှက်ဖြုံနှက်တယ်လို့အဲ့ဒါလို့လောကမှာဒါကိုအဘဒါလို့ခေါ်တယ်မထင်မှတ်ပဲရောက်ရောက်လာတတ်တဲ့ဘေးရအန္တရာယ်မိလုံနာဆိုရလဲမမျောလင့်မဲနဲ့လောက်ခါရတယ်ရေတိုက်စားသွားတာဆိုရလဲမမျောလင့်မဲနဲ့ပဲမင်းတို့ရာဇာတွေကအခွန်တိုးကောက်တာတို့ဒဏ်ချတာတို့ဆိုရလဲမမျောလင့်မဲနဲ့ဖြစ်တတ်တယ်ဣသဝန္တကဏ္ဍကနေပြီးတော့ငွေကြီးတောင်းခံတာလဲမမျောလင့်မဲနဲ့ဖြစ်တတ်တယ်ကိုအိမ်မှာရှိတဲ့သားသမီးစုတွေကဖြုံးတာဆိုတာလည်းပဲဖြစ်လာတတ်တယ်။ခဏိခင်မှာကြတော့တောင်းတိုးတောင်းလာလိုက်သေးတယ်။ကိုပြီးယောဂါဖြစ်လို့စီးပွားဥစ္စာတွေပြက်ကုန်냐။အယောင်းဝယ်တွေပြက်ရှိသမျှလေးထိုင်စားနေရတာ။ဒါလည်းရန်သူပဲယောဂါလည်းနော်။လောက်ကိုင်းစားတော့လို့မရတဲ့အခြေအနေမျိုးဖြစ်လာတယ်။အဲ့တော့ရန်သူဆိုတာအဲ့ဒါကိုဆိုလို့တယ်ပေါ့။စီပွားဥစ္စာပြည့်ချင်းရဲ့အကြောင်းတရားတွေကလောကမှာမြောက်များစွာရှိတယ်ထင်မယ်။ဒါနမူနာအနေနဲ့အဖြစ်များတာအနေနဲ့မြတ်စွာဘုရားထုတ်ပြထားရေမင်းမင်းခိုးသူမချစ်မနစ်တဲ့တော်မွေးကံသားဆိုသမီးဆိုဆိုတာ။အဲ့ဒီလိုဘေးရန်မျိုးတွေဟာမထင်မှတ်ဘဲနဲ့ကျုံလာတတ်တယ်။ကျုံလာလို့ရှိရင်ကိုယ်ရှိတဲ့ပစ္စည်းနဲ့ကိုယ့်ကိုယ်ကိုဒုက္ခမဖြစ်အောင်ကာကွယ်လို့ရတယ်။ပစ္စည်းဥစ္စာရှိတဲ့ပုဂ္ဂိုလ်ကကာကွယ်လို့ရတယ်လို့သူတို့ပြောတယ်အကြိမ်ရတာကိုယ်မှာပစ္စည်းဥစ္စာမရှိဘူးဆိုရင်လူဒုက္ခရောက်မှာကာဝယ်လို့မရနိုင်ဘူးအဲ့တော့ဒီနံပါတ်3အချက်နဲ့ပစ္စည်းဥစ္စာကိုအသုံးချမယ်ဆိုရင်လည်းဒါမှန်ကန်စွာအသုံးချခြင်းပဲလို့ပြောကိုရှာပွေတာဒါအတွက်လည်းပါပဲအစလိုတာကပစ္စည်းဥစ္စာတွေကိုတရားသဖြင့်ရှာရှာပြီးရင်သိသိရမယ်သိသိထားတဲ့ပြီးတဲ့အခါမှာဒီအချက်တွေအတွက်အသုံးချရမယ်လို့သူတို့ပြောတာเนาะဒီကိစ္စတွေကျုံ့လန့်လို့ရှင်အသုံးချရမယ်နောက်တစ်ခုကတော့ဘာလို့ဆိုရင်လူဆိုတာလူဝတ္တရားတွေရှိတယ်လူတရားတွေကိုလောက်ရတာမိသားစုတိုင်းမိသားစုတိုင်းမှာလူဝတ္တရားဆိုတာလာဩဘာမပြေမှာဆိုလို့ရှိရင်တော့เนาะဝတ္တရားဆိုတာတည်းอ่ะတော့မင်္ဂလာဆောင်တို့ဘာတို့ဖိတ်လို့ရှိရင်သွားပြီးတော့ဟိုလက်ဆောင်ပေးရတာတို့ဒါမျိုးတွေဒါဝတ္တရားလို့ခေါ်တယ်လူတွေရဲ့ထုံတန်းစင်လာတွေကမြဲများတယ်လူမျိုးတွေရဲ့ထုံတန်းစင်လာအတိုင်းမသွားလို့လည်းမရဘူးမလုံးလို့လည်းမရဘူးမလုံးရင်ဟိုမလုံးချင်လို့မတော်ဘူးဆိုတဲ့အရာကိစ္စမျိုးတွေရှိတတ်တယ်ပေါ့အဲ့တော့လူ့ဝတ္တရားနဲ့ပတ်သက်ပြီးတော့လည်းပဲငွေကြေးတနာကလိုအပ်တယ်လောကလူတွေဟာလုံးတဲ့လုံးထက်တဲ့လူ့ဝတ္တရားတွေကဘာတွေတုံးလူ့ဝတ္တရားတွေနဲ့ပတ်သက်ပြီးတော့ဒီမှာဖော်ပြထားတာကတော့မြတ်စွာဘုရားကလူဆိုတာတဲ့ဆွေမျိုးတွေဒုက္ခရောက်နေလို့ရှိရင်ဒီတိုင်းကြည်နေလို့မရဘူးတဲ့ကိုယ်ဆွေမျိုးကိုပေးကမ်းထောက်ပံ့ရမယ်ဘုမပြေရလူတွေကတော့ဆွေမျိုးတောင်မကပါဘူးလူကြတန်းကြတယ်အခုကိုဗစ်ကာယယောဂဖြစ်ပွားနေတဲ့အချိန်မှာဆိုရင်ပြည်သူလူထုတွေကရေရောစွာလူကြတန်းကြတာတွေတွေ့ဩစေရနာထက်တန်စွာလူတန်းကြတယ်အဲ့တော့တနည်းအားဖြင့်ပြောမယ်ဆိုရင်ကိုယ်နိုင်ငံသားတွေကကိုယ်ဆွေမျိုးတွေပဲပေါ့နော်အဲ့တော့ဆွေမျိုးတွေကိုလိုအပ်တဲ့အချိန်မှာကုညီထောက်ပံ့ပေးတယ်အဲ့ဒါကိုญาติပလိလို့ခေါ်တယ်ပလိဆိုတာပမာတွေထဲမှာတော့ပလိနတ်စာကျွေးတယ်ဆိုတဲ့အတုံးနဲ့တူတူပဲ အဲ့တော့ဆွေမျိုးတွေကိုပိကန်းတယ်စွန့်ကြဲတယ်တာဝန်ညာတိပလိလို့ခေါ်တယ်နောက်တစ်ခုကလူတိုင်းလူတိုင်းမှာဧည့်ဆိုတာရှိတတ်တယ်ဧည့်နဲ့ပတ်သက်လာလို့ရှိရင်เนาะโอ้လူတွေဟာသူ့ဧည့်ကိုယ်ဧည့်ဆိုတာလို့ခီးသွားတဲ့အခါခုခေတ်မှသာဒီတဲကိုကန်းနေဟိုတယ်တွေကဲဆောင်တည်းနဲ့တက်ခုစရာရှိတာရှင်းတော့တော့ဒီလိုမဟုတ်ဘူးကိုယ်စီလာကိုယ်အိမ်တဲသူစီလာသူအိမ်တဲဆိုတာမျိုးလို့ဧည့်တယ်ဆိုတာသိပြက်လိမရှိကြအောင်နော်ပမာလူမျိုးတွေရထုံတော့စရာဧည့်တယ်ဆိုတာရှိကြတယ်အခုခေတ်တော့အဲ့ဒါလို့ဧည့်တယ်မျိုးကရှိတော့ရှိမယ်နဲသွားပြီသူကအဲ့တဲ့တဲ့ရံနေရာတွေတည်တံ့ရှိသွားတဲ့အခါကျတော့တည်တည်ဖြစ်စီမတည်တည်ဖြစ်စီငွေကြေးသုံးချပြီးတော့ဧည့်တဲ့အဲ့ဒါလို့မဟုတ်ဘဲနဲ့ကိုယ်စီလာတဲ့ဧည့်တဲ့ကျတော့ကိုကတောင်းဝန်ယူရတယ်ဧည့်တဲ့ကိုတောင်းဝန်ယူတာမြန်မာနိုင်ငံပဲရှိတော့တယ်ထမိုင်းကျန်တဲ့နိုင်ငံတွေမရှိတော့ဘူးမရှိလို့တော့ဒီရင်ကျေးမှုကဗမာပြည်ပဲရှိတော့မယ်ထင်တယ်တည်တည်ချာချာသူတည်တနာလောက်ကြည့်ရင်တော့ဖြည့်သိမှာပေါ့နော်တခြားနိုင်ငံတွေမှာတော့မရှိဘူးတည်ချာဖိမ့်မှသာသွားလို့ရတာမဖိမ့်ဘဲနဲ့လာတဲ့ဧည့်တဲ့ဆိုမြန်မာပြည်မှာပဲရှိလိမ့်မယ်မြန်မာပြည်ကတော့ဧည့်လာရင်ကိုပဲပျော်ပြီးတော့ဧည့်တဲ့ကိုကြောကျွေးကြတယ်ဧည့်မျောနေတာတောင်ရှိတယ်မြန်မာပြည်ကြီးတာရင်ဧည့်လာတယ်ဆိုပြီးတော့အဲ့တော့ပမာလူမျိုးတွေကတော့ဧည့်ကိုညီညူတာတိတ်ပြီးတော့မရှိကြတော့အဲ့ဒီကိုယ်အိမ်လာတဲ့ဧည့်တဲ့ကိုကျွေးလိုက်ရမွေးလိုက်ရမှခြေနဲ့တဲ့ဆိုတာအခုတောရွာတွေမှာရှိတော့မယ်တာဧည့်တယ်ဆိုတာရှိတော့မယ်ကိုရွာရောက်လာရင်ကိုဧည့်တယ်ဆိုကိုမစားခြင်းနေပြီဧည့်တယ်ကောင်းကောင်းချက်ကျွေးတဲ့မြန်မာလူမျိုးတွေကဒါမြန်မာယဉ်ကျေးမှုအနေနဲ့ရှိနေတော့မယ်ကိုမြို့တွေတော့နည်းနည်းရှားသွားပြီထင်တယ်အဲ့ဒါလို့အဲ့ဝပြူတာကိုလည်းအတိတိပလိလို့ခေါ်တယ်အစိုးရတွေကြတော့ကိုကဖိတ်တဲ့နိုင်ငံညာဧည့်တယ်တွေတို့နော်ဆိုရအချင်းချင်းသွားတဲ့ဧည့်သည်တွေထမင်းကျွေးရတာတို့ပါလို့ဒါမျိုးတွေအခုချိန်မှရှိတော့နိုင်ငံတော်ဧည့်သည်ဆိုပြီးတော့ဧည့်သည်ကိုကျွေးရမွေးရတာကိုတိတိပတိလို့ခေါ်တယ်အဲ့ဒါလည်းယဉ်ကျေးမှုတရားအနေနဲ့လူမှုရေးရကုသကောင်မှုပြုခြင်းတစ်မျိုးပဲဧည့်သည်ကျွေးတာဟာဒီကုသမရဘူးမဟုတ်ဘူးကုသရတယ်ကုသရတဲ့ကိစ္စတစ်ခုပဲနောက်တစ်ခုကတော့ဘာလို့ဆိုရင်ကိုမိသားစုထဲမှာဘိုးဘွားပြည်ပင်ကစပြီးကိုဆွေတွေမျိုးတွေထဲမှာတမလုံးဘွားရောက်သွားတဲ့ပုံကိုယ်တွေဘယ်နည်းပဲရကကွယ်လင်းတာနှစ်ပတ်လဲဘလောက်ဘယ်နည်းပြည့်ဘယ်နည်းပြည့်ဆိုတာမျိုးတွေလှုပ်ပြီးတော့လူတွေကကုသကောင်းမှုလုပ်ကြတယ်အဲ့ဒါကိုပုပ္ပပေတပလိလို့ခေါ်တယ်ကွယ်လွန်ခြင်းပဏနိပြည့်ဆိုပြီးတော့လှုပ်လေကုသကောင်းမှုလှုပ်ပြီးတော့သူ့အတွက်ကုသမြရှိစုတာဟာလည်းပဲပௌရဝတ္တရီမှာရှိတော့မြန်မာပြည်မှာလည်းရှိနေတော့မှုဒါကိုပௌပပေတာပလိလို့ခေါ်တယ်နော်အဲ့လိုကုသကောင်းမှုလှုပ်ကြတယ်နောက်တစ်ခုကတော့ဘယင်းနေကတိုက်ပြည့်အုပ်ချုပ်တဲ့မင်းဆိုးရာဇာတွေအတွက်အခွန်တော်ဆက်တရတာကိုရာဇာပလိလို့ခေါ်တယ်အချိုးကြအမြတ်တော်ကွန်နော်စားတော့ခွန်လုပ်ငန်းကွန်စသဖြင့်အဲ့ဒီခွန်นี่ပေးရတာလေရာဇပလိလို့ခေါ်တယ်အဲ့ဒါဒီလဲမှန်မှန်ကန်ကန်ပေးခြင်းဟာကုသရတဲ့အလုပ်ပဲကုသမရဘူးတော့မဟုတ်ကုသရတာပဲဒါလဲစေရနာနဲ့အခွန်ကိုဝန်ထမ်းလို့ရှိရင်လည်းပဲကုသဖြစ်တာပဲနောက်တစ်ခုကเทวตาปลิเด้เทวตาปลิဆိုတာကိုမျိုးဆွေမျိုးအစဉ်ဆက်ကနေပြီးတော့နတ်တွေကိုပူဇော်ပတ်သားမှုပြုတာအဲ့ဒါကိုတချို့ကနတ်ကိုးကွယ်တာလို့ထင်တယ်နတ်အုံးမဆွဲဘူးလို့ပါတော့နတ်အုံးဆွဲတော့ဥပဲအဆွဲလန်းတစ်ခုလို့ပြောကြတာလည်းရှိတယ်ရသော်ပြန်ဟောထားတာတော့အဲ့ဒါလို့မဟုတ်ဘူးနော်ကိုယ်ွယ်တာနဲ့ပူဇော်တာနဲ့ကတခြားစီပဲ ိမ်လာတဲ့ဧည့်သည်ထမင်းကြွေးတာကိုယ်ဝယ်တာမှမဟုတ်တာထို့တူပဲနတ်ကိုလည်းပဲပေးနေကြပူဇော်ပွဲတစ်ခုပေးတာဒါဒေဝတာပလိလို့ခေါ်တယ်အဲ့လိုမျိုးကလည်းပဲကိုယ်ရိုးရမပြတ်ပြုလို့ချင်းကိုမမြင်ရပေမဲ့လို့နတ်တွေကကိုယ့်ဘောမှာမေတ္တာတက်ရောက်တယ်ရိုးရကိုဖြတ်လိုက်လို့ရှိရင်လည်းသူတို့ရင်ထဲမှာမကြည်မနှဖြစ်နိုင်တယ်ဒါနော်တော်တော်လူမဟုတ်သည့်အတွက်ကြောင့်မသိကြတဲ့အခါကျတော့ဒါဘာမှမဖြစ်ဘူးလို့တို့ထင်တယ်။ဟိုလူနတ်ပြောတာနတ်ကိုယ်ခွေတာဖရာတရားတန်ခါနေမဟုတ်ဘူးနတ်ကိုယ်လေးထားပြီးဒီလိုကိုယ်ခွေတာပြောတော့မဖြစ်သင့်ဘူးပေါ့ခုနလိုနတ်အုံးကြီးဆွဲတယ်ကိုယ်ရိုးရအရာပူဇော်နေကြအောင်ပူဇော်တယ်နောက်ဆုံးမဲ့ဖရာပန်းတင်ရင်ကနေပြီးတော့ဒီဖျားပန်းနတ်ကနေပြီးတော့ဖျားကိုလှူဖို့ဆိုပြီးတော့ပေးမယ်ဆိုရင်အဲ့နတ်ကကိုပို့ပြီးတော့ယေရှုတင်မှာအဲ့တော့ဒေဝတာပလီထဲမှာအကောင်းဆုံးဒေဝတာပလီကတော့အုံသီးဆွဲတာမဟုတ်ဘူးကုသိုလ်ကောင်းမှုလုပ်ပြီးတိုင်းအမြတ်ဝေတာအကောင်းဆုံးပဲပေါ့နော်ဒါလည်းဒေဝတာပလီလို့ပြောနေကုသိုလ်လုပ်ပြီးတဲ့ခါတိုင်းမှာကိုမမြင်ရပေမဲ့ကိုရဲ့အိမ်ဆောင်နတ်ကိုဆောင်နတ်ကျောင်းဆောင်နတ်ဆိုလို့ပေါ့နော်ဒါတွေကဟိုစာထဲမှာအဆောက်နှံ့လို့ဆိုပေမဲ့လို့ကိုယ်ကလားစောင်းရှောက်နေတာတော့မဟုတ်ဘူးကိုယ်နဲ့ပတ်သက်ပြီးတော့ဖြစ်နေတာအဲ့ဒါကိုဆိုလိုတယ်လို့ယူဆအဲ့တော့ကိုယ်နဲ့အနီးပတ်ဝန်းကျင်မှာဖြစ်နေတဲ့နှက်တွေကိုကိုယ်ကိုယ်တိုင်ကကုသိုလ်ကောင်းမှုလုပ်တိုင်းလုပ်တိုင်းအမြတ်ပေးဝေခြင်းအပြင်သူတို့နဲ့မိတ်ဆွေဖြစ်ပြီးသူတို့ရဲ့စောင်းရှောက်မှုကိုရတယ်ရသော်ပြန်ကဘယ်လောက်ထိခေါ်ထားတော့ဒေဝတာနုကံပိတောပောသောသရဘထရာလေးပတ္တိကိုကနတ်တွေကိုအရေးတည်ယူလုပ်ပြီးတော့ကုသအမြဝေင့လို့သူတို့မှာဘုံနဂုတ်တိဆိုတက်သွားတဲ့အခါမှာသူတို့ကကိုယ့်ကိုတနာဆောင်လျှောက်လာတယ်မိဘကကိုယ့်ကိုကြည့်ကိုသားသမီးကိုကြည့်တယ်လို့ပဲနတ်တွေကကိုယ့်အတွက်စိတ်ချနှံ့ပြီးတော့နတ်တွေကချေနှံ့ပြီးတော့ကြည့်ပြီးတော့ဖေးရနဲ့မရောက်ရအောင်သူတို့ကကြိုတင်သိလို့ရှိရင်လေလမ်းလွဲပေးတယ်ကုကြီးတယ်မဆားတယ်အဲ့ဒီအဲ့ဒီကဲအောင်လုပ်ပေးတယ်ဒါအချွန်တက်ကြီးနဲ့ကောင်းကင်အဆင်းပြီးတော့လာလောက်မှာမဟုတ်ဘူးပေါ့နော်တခါတည်းကကြုံနေတယ်မို့လားကိုကခကြီးသွားတယ်ကားပြက်နေတယ်တော်ကြီးတွေမှာတော်လန်းနဲ့မှာကားပြက်နေတယ်အကူနဲ့သိတဲ့မိတ်ဆွေရောက်ပြီးရောက်လာပြီးတော့ကူသွားတယ်သို့မဟုတ်ကိုကူညီပဲပုဂ္ဂိုလ်ရောက်လာတယ်အဲ့လိုမျိုးတွေဟာနတ်တရဲ့အကူကြီးဆိုတာဖြစ်နိုင်တယ်မြတ်မယာဆွေမှာရှိတဲ့ကျန်စီမင်းကြီးဟာမင်းပြအတော်ထားပြင်လဲခတက်ကမင်းပြမင်းတန်းတင့်တော့သူဟာထွက်ပြေးရတဲ့အချိန်မှာသူနဲ့ဆူတောင်းပဲ့မင်းမဟာခီရိယနေပြီးတော့သူ့ကိုဆောင်းလျှောက်တဲ့ဆိုတာနောက်ပိုင်းလာပြောတယ်တင်္ဂါသေးအောင်ဆောင်ပြီးတော့ဟိုပကံပို့ပေးတယ်အဲ့ဒါတကယ်တင်္ဂါသေးမဟုတ်ဘူးလေမင်းမခီရီနတ်ကနေလောက်သွားဒါပေမဲ့နတ်အနေနဲ့လာလောက်တာမဟုတ်ဘူးလူတယောက်တင်္ဂါသေးရေထဲမှာလောလောတဲ့လူတယောက်အနေနဲ့သူ့ကိုခဲသွားတယ်ဟောအဲ့ဒါမျိုးတွေဒါဒေဝတာနုကံပိတောနတ်တွေရဲ့ဆောင်းရှောက်မှုကိုခံရတယ်လို့ပြောနိုင်တယ်အဲ့တော့ဒေဝတာပလိဆိုတာလေလောက်တာဒါတော့တင်လို့ထိုက်တယ်လို့ပဲပြောရမှာ။နတ်ကိုယ်ခွေရနဲ့နတ်ပူဇော်ရနဲ့မတူဘူးဆိုတာကိုတော့မှတ်ထားဖို့လိုတယ်ပေါ့နော်။အဲ့လိုဒီအချက်တွေအတွက်ပစ္စည်းဥစ္စာကိုသုံးချတယ်ဆိုရင်လည်းဒါကောင်းသောအသုံးချခြင်းပဲကိုယ့်အတွက်အကျိုးရှိနိုင်တယ်။နံပါတ်5ကျတော့ဘာပြောတော့ဆိုအကျင့်ကောင်းနေထိုင်ကောင်းတဲ့တမနာပြမနာရှိရင်ကတော့ဘာသာရေးသမားတွေကိုခြုံပြီးတော့တမနာနဲ့ဖြစ်မနာတယ်ကိလေသာငြိမ်းအောင်ကျင့်နေတဲ့ပုဂ္ဂိုလ်တွေကိုတမနာကိလေသာတွေကိုတွန်းလှန်ဖယ်ရှားတဲ့ပုဂ္ဂိုလ်တွေကိုမကောင်းမှုတွေတွန်းလှန်ဖယ်ရှားတဲ့ပုဂ္ဂိုလ်တွေကိုပြမနာဆိုပြီးတော့အဲ့ဒီဘာသာရေးဆိုင်ရာအကျင့်တိလကောင်းတဲ့ပုဂ္ဂိုလ်တွေကောင်းတဲ့အည်အသွင်းရှိတဲ့ပုဂ္ဂိုလ်တွေကိုနော်အဲ့ဒီပုဂ္ဂိုလ်တွေဟာကိုကျင့်တိလနဲ့ပြည့်စုံကြတယ်သူတို့ကိုသူတို့ဆုံးမကြတယ်သူတို့စိတ်ချင်းငြိမ်းအေးအောင်နေကြတယ်အဲ့ဒီပုဂ္ဂိုလ်တွေကိုဒါနကောင်းမှု သူတို့ကိုလှူဒန်းပြီးတော့ဌာနကောင်းမှုပြုတာဟာလည်းပဲလှုပ်တဲ့လှုပ်ထိုက်တဲ့အလုပ်ပဲတဲ့အသုံးချတဲ့နည်းအဲ့တော့အနာရောဂီတထေးကြီးကိုတည်းမြတ်စွာဘုရားကဒီတရားဘာကြောင့်ဟောရတော့ဆိုတာစဉ်းစားကြည့်ပေါ့နော်။နာရောဂီတထေးကဘုရားဘာသာလည်းဖြစ်ပြီးဘုရားလည်းအကြောင်းအနည်းဆောက်လှူထားတယ်။အဲ့တော့ဒီတရားဟာအလုံးအတွက် guideline တစ်ဖွဲ့ဖြစ်အောင်မြတ်စွာဘုရားလမ်းညွှန်မှုပြောတာ။လူဖြစ်လာရင်စီးပွားရှာမယ်၊ရှာရင်တရားသဖြင့်ရှာ။ရလာတဲ့ပစ္စည်းကိုနံပါတ်၁မိမိကိုယ်တိုင်မိဘတွေမိသားစုတွေကိုယ့်ရဲ့ဝန်တန်းတွေချမ်းသာအောင်ထားနံပါတ်၄မိတ်ဆွေသင်္ဃာတွေချမ်းသာအောင်ထောက်ပံ့နံပါတ်၃ဘေးရန်အန္တရာယ်ကျုံးလာလို့ရှိရင်ငွေကြေးတနာကိုအသုံးချပြီးတော့ကာကွယ်နံပါတ်၄လူမှုရေးနဲ့ပတ်သက်ပြီးတော့ဆွေတွေမျိုးတွေထောက်ပံ့တာတော့အဲ့တဲ့တောင်းတဲ့အတွက်ကျွေးကျွေးမွေးတာတို့ကိုဆွေတွေမျိုးတွေကတမလုံးဘဝပြောင်းသွားတဲ့ပုဂ္ဂိုလ်တွေရည်စူးပြီးတော့ကုသကောင်းမှုလုပ်တာတို့ပြည်မင်းနေခါအဲ့လျော်ဆိုတောင်းဆိုတဲ့အခွန်ပဏာတွေကိုပေးတာတို့ကိုမိယုဖလာနတ်တွေကိုပူဇော်ဝဲပေးတာတို့တဏှာဖြင့်မျှတမ်းပေးဝေးတာတို့ဒါကောင်းတဲ့အလုပ်တွေပဲနောက်ပြီးတော့ဌာနကောင်းမှုလုပ်တဲ့အဲ့ဒီအချက်၅ချက်နဲ့ပစ္စည်းဥစ္စာကိုသုံးချရမယ်ဒါမှန်ကန်စွာသုံးချတယ်လို့ခေါ်တယ်အဲ့လိုမှန်ကန်စွာသုံးချခြင်းဖြင့်မြတ်ဗုဒ္ဓရဲ့အရိယသာဝကမြတ်ဗုဒ္ဓရဲ့တပည့်သာဝကတွေဟာဘုရားကဒီဗုဒ္ဓသာဝကအရိယသာဝကလို့သုံးထားတော့မြတ်စွာဘုရားရဲ့တပည့်တွေအနာတွင်ကအရိယသာဝကပဲအဲ့ဒီလိုသုံးထားတဲ့အရိယသာဝကတွေမှာလက်တွေ့မှာဘာအကျိုးရှိသလဲခုတိုင်သုံးချလို့ရှင်စီးပွားရှာတော့ကလည်းတရားသဖြင့်ရှာတယ်ရလာတဲ့စီးပွားကိုလည်းမှန်ကန်စွာသုံးချတယ်လို့အဲ့ဒီလိုသုံးချလိုက်လို့သူရှာဖွေထားတဲ့ပစ္စည်းဥစ္စာတွေကုန်သွားရင်တောင်မှပဲခြေနဲ့တယ်ငါသုံးချလိုက်တာငါအလကားသားတစ်ခုမှမဟုတ်ဘူးလှုပ်တဲ့လှုပ်ထိုက်တဲ့နေရာတွေငါလှုပ်တာပဲအကျဉ်းနဲ့တဲ့အကယ်၍မကုံမှုစီးပွားဥစ္စာကရှားထားရများလို့စုဆောင်မှုအားကောင်းသည့်အတွက်ကြောင့်မကုံမှုဆိုလို့ရှင်မကုံလို့လဲဝန္တာကျင်းညွှရတယ်လှုပ်တဲ့လှုပ်ထိုက်တာတွေလှုပ်လို့လဲဝန္တာကျင်းညွှရတယ်တစ်ဖက်စလုံးကတွေးကြည့်လိုက်လို့ရှင်ကျင်းနဲ့ဆရာကြီးပဲအဲ့ဒီလိုကိုယ့်ရဲ့ဘဝကိုကျင်းနဲ့အားရမှုဖြစ်ခြင်းဟာဥဒ္ဓမအရေးကြီးတဲ့ကိစ္စတစ်ခုပဲကိုယ်ဘဝကိုမချိမနှက်ဖြစ်နေတဲ့ပုံကိုတယောက်ဟာကောင်းကျိုးချမ်းသာရဖို့ခဲနေပေါ့နော်ကောင်းကျိုးချမ်းသာဒါကြောင့်မို့မြတ်စွာဘုရားကခြင်းနဲ့အာရမှုတွေဒီအတိုင်းနေမယ်ဆိုရင်ဒီဘဝမှာခြင်းနဲ့အာရမှုရှိတယ်တော့နောက်ဆုံးအနေနဲ့မြတ်စွာဘုရားကဘာနဲ့ဟောထားတော့ဆိုရင်ဒီချက်တွေကိုအားလုံးပေါင်းပြီးတော့ဒီပုဂ္ဂိုလ်ဟာသူ့ကိုယ်သူစဉ်းစားတယ်ငါရှာထားတဲ့ပစ္စည်းတွေငါအဲ့အတွက်အသုံးချရတယ်။ငါကျွေးမွေးဆောင်ရှောက်မဲ့ပုဂ္ဂိုလ်တွေအတွက်လည်းကျွေးမွေးဆောင်ရှောက်တယ်။ဘေးရန်အန္တရာယ်တွေကိုလည်းဒီပစ္စည်းနဲ့ငါအကာအကွယ်လုပ်နိုင်ခဲ့တယ်။ဒါနကောင်းမှုလည်းငါလုပ်နိုင်ခဲ့တယ်ဆိုပြီးတော့သူကခြေနဲ့ခြေနဲ့ကုံသွားတာခြေနဲ့တယ်။နောက်ဆုံးမှလောကမှာပစ္စည်းရှာတာကဓာရီဆောင်ရွက်ဖို့ရှာတာတင်ထားဖို့ရှာတာမဟုတ်ဘူးတင်ထားရင်လည်းအလကားပဲကိုသိရင်ခြာပြစ်ခဲ့မှာပစ္စည်းဝိจิตနာရှာပွေရတယ်ဆိုတာအခုဟာတွေလှုပ်ဖို့ရှာပွေတာဖြစ်တယ်ဒီအချက်၅ချက်ကိုလှုပ်ရမယ်ဒီလိုဆုလို့တယ်ပေါ့နော်အဲ့ဒီအလုံးလှုပ်လိုက်ခြင်းအပြင်တွေးချီတိုင်းစိတ်ထဲမှာဝမ်းသာခြင်းနှုတ်မှုဖြစ်တယ်အဲ့ဒီလိုဝမ်းသာခြင်းနှုတ်မှုဖြစ်ပြီးတော့၅ပါးသီလလုံခြုံတဲ့အမျိုးကောင်းသားမျိုးကောင်းသမီးဟာတဲ့ဒီလမ်းကြောင်းအတိုင်းလျှောက်လမ်းသွားလို့ရှိရင်ဒီဘဝမှာလည်းပဲချီးမွမ်းခံရပြီးတော့တည်တဲ့နောက်မှာလည်းပဲကောင်းရသူအတိဘဝကိုမြေကြီးလက်ခတ်မယူတော့ရောက်တယ်လို့မြတ်စွာဘုရားဒီလိုဟောတာအဲ့တော့ခြေနဲ့ဆရာအလွန်ကောင်းတယ်ပေါ့နော်ကိုရှာထားတဲ့ပစ္စည်းနဲ့ကိုဘဝဟာဒီဘဝမှာလည်းကောင်းတာတွေလုံးလိုက်ရတယ်နောက်ဘဝမှာလည်းကောင်းတဲ့ဘုံရောက်သွားတယ်ဆိုတာဒီတဲ့ခြေနဲ့ဆရာပဲကောင်းတော့မှာနော်အဲ့တော့အနာရမိတ်တတိကြီးကိုမြတ်စွာဘုရားဒီ သူ့ရဲ့အစ္ဆာတရားချိန်ပြီးတော့ဒီတရားကိုဟောကြတာဖြစ်တယ်။တရားချက်ခင်သူတော်စင်ပြိဋ္ဌာန်ပေါ့နော်။အာရိယတုတ်တံမှာစီးပွားဘယ်လိုရှာပြီးဘယ်လိုနေရာမှာအသုံးချတယ်ဆိုတာကိုကွက်ကွက်ကွင်းကွင်းရှင်းလင်းစွာမြတ်စွာဘုရားဖော်ထုတ်ဟောကြားခဲ့တာဖြစ်တယ်။အဲ့တော့ဘုရားဗဒံဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမြတ်စွာဘုရားရဲ့လမ်းညွှန်ချက်ကိုသိပြီးတော့တို့တွေဟာဘဝနေနေထိုင်နေစီးပွားဥစ္စာကိုတရားသဖြင့်ရှာမယ်ရလာတဲ့စီးပွားဥစ္စာကိုနှမျောတွန့်တို့ပြီးတော့မနေဘဲနဲ့ဒီအတွက်တို့တွေအသုံးချရမှာဖြစ်တယ်လို့ကိုယ်စီကိုယ်စီမှတ်တမ်းနိုင်ယူထားတဲ့အတိုင်းလိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်း古都心里啊愛說贏說來一直查呀喏謝謝你查嗯謝謝查嘛喏阿心佩呀佩呀佩呀瑞陀都地ဓမ္မအတိညာဉ်ရရှိစေရန်ရှိတန်ကြလျေဓမ္မသဘင်ဆင်ခြင်းပါပြုလုပ်ကြ၍အမတဒါနာဓမ္မဒါနာတရားအလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုရွတ်တည်လေးမြတ်စွာမမတ်သားသာအာယုံထားလျက်နာကြကြပါကုန်၏တရားတော်မြတ်ကိုတတ္တဘဝတ္ထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုတ်ပြုလို့ရသောဤကောင်းမှုဤကုသိုလ်စေရနာသည်နိဗ္ဗာန်ချမ်းသာ၏အကြောင်းအထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖအမိအဖအဖိုးအဖွာဆရာသမားမဆာ၍ကဘာသူကဘာသာလူနတ်မြမသတ္တဝါများတို့အားကုသိုလ်အများဝေငှပါကုန်၏ကုသိုလ်အများကိုယ်စီရာကြကုန်သည်ဖြစ်၍ကိုယ်စိတ်နှစ်ဖြာချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းအာလုံးကြာကြာသည်များအမြအမြအမြရှူတော်မူကြပါကုန်လောသာဓုသာဓုသာဓုအာလုံးကြာကြသည်အမြရှူတော်မူကြပါကုန်လောသာဓုသာဓုသာဓုအာလုံးကြာကြသည်အမြအမြအမြရှူတော်မူကြပါကုန်လောသာဓုသာဓုသာဓု